မြန်မာနိုင်ငံကိုနှစ်ရက်တာခီးစဉ်ဖြစ်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရဲ့အတွင်းဝန် Hash Garden Sharing Kwa ဟာစစ်ကောင်စီအကြီးအကဲနဲ့ဒီကနေ့ရန်ကုန်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်တစ်လျှောက်ကလုံခြုံရေးကိစ္စတွေအပါအဝင်ကုန်သွယ်ရေးဆိုင်ရာကိစ္စတချို့ကိုလည်းဆွေးနွေးခဲ့ပါတယ်။နိုင်ငံသားရဲ့အတွင်းဝန်ဟာအရက်ဖတ်အဖွဲ့အစည်းတချို့နဲ့လည်းဒီကနေ့တွေ့ဆုံခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမတ်မြတဇင်အောင်ကပြောကြားပေးပါမယ်ရှင်။
မြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယနိုင်ငံသား၏အတွင်းဝန် Hash Garden Shrimpla နဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်တို့ဒီကနေ့ဒီဇင်ဘာ23ရက်နေ့ပိုင်းရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံနယ်စပ်လူမျိုးရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့တယ်လို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။
ကျွန်တော်တို့ဒီမနက်ပိုင်းကတည်းကဒီမနက်ပိုင်းရန်ကုန်မှာပဲဒီအိန္ဒိယနိုင်ငံသား၏အတွင်းဝန်ကဒီဗိုလ်ချုပ်မူကြီးနဲ့ဆက်လို့နိုင်ငံတော်ဝန်ကြီးချုပ်နဲ့တွေ့ဆုံကြတာဆိုရင်အဓိကတော့နိုင်ငံတကာလူမျိုးလုံခြုံရေးကြောင့်ဆွေးနွေးတယ်။မြန်မာရဲ့ချက်ကြီးရပေါ့ဒီအချိန်ကနေကျွန်တော်ပြောခဲ့ဆိုတော့မြန်မာနိုင်ငံနဲ့အိန္ဒိယကိုဆန့်ကျင်နေတဲ့အဖွဲ့အစည်းတွေကိုမြန်မာနိုင်ငံနဲ့မှဆက်မခံဘူး။အိန္ဒိယနေရာလေအိန္ဒိယကိုမြန်မာကိုဆန့်ကျင်နေတဲ့အိန္ဒိယနိုင်ငံနဲ့မှလားအခြေကြီးနေတဲ့အဖွဲ့အစည်းတွေကိုလက်မခံဘူးဆိုတော့တော့ဆွေးနွေးရမယ်လို့ပြောတယ်ဒီမှာဆွေးနွေးရတယ်
ဆီယနာတိန်ပြည်နယ်လုံချုံရေးအခြေအနေကြောင့်အိန္ဒိယမြန်မာနယ်စပ်တစ်လျှောက်ကအိန္ဒိယမျိုးရီဘက်ကိုထွက်ပြေးခိုလုံသူတောင်းနေချီပြီးတော့ရှိပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဘက်မြန်မာနိုင်ငံနဲ့နယ်စပ်နားမှာအိန္ဒိယအစိုးရကိုတော်လှန်တိုက်ခိုက်နေတဲ့သဘုံအဖွဲ့တွေရှိပါတယ်။ဒီဇင်ဘာဒုတိယအပတ်ကပဲမြန်မာဘက်ကဖမ်းမိတဲ့သဘုံတချို့ကိုလည်းအိန္ဒိယအစိုးရဘက်လွှဲပြောင်းပေးရခဲ့ပါတယ်။အခုမြန်မာနိုင်ငံရောက်နေတဲ့အိန္ဒိယနိုင်ငံသားကြီးအတွင်းဝင်နဲ့လုံခြုံရေးကိစ္စတွေတာမကမြန်မာအိန္ဒိယကုန်သွယ်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြရတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ
်။ဒီအိန္ဒိယနဲ့မြန်မာကကုန်သွယ်ရေးကိုသူတို့တရုတ်နဲ့လုပ်လို့ပဲညာနဲ့တရုတ်နဲ့တော့ဆက်လက်ယူနေတဲ့ခိုင်းတဲ့အိန္ဒိယကိုမြန်မာဆက်လို့လည်းခိုင်းရိုက်တယ်။ခိုင်းရိုက်တဲ့ဆိုတော့ကျွန်တော်မကြားလို့ပါတယ်။
အိန္ဒိယနိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးတပ်ပန်းကိုလည်းမစ္စတာဟာရှ်ဗာဒန်စထရင်ဂလာရဲ့ခီးစဉ်အစမှာမြန်မာနိုင်ငံကိုလူရင်းခဲ့ပြီးတော့မကြာခင်လည်းနောက်ထပ်နှစ်တန်းထပ်ပြီးလူသွားမယ်လို့ကြေပြူခဲ့တဲ့အကြောင်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။အိန္ဒိယနိုင်ငံသားကြီးအတွင်းဝန်ဟာဒီကနေ့မှာအရက်ဖက်အဖွဲ့အစည်းတချို့ကခေါင်းဆောင်တွေနဲ့လည်းရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ဆောင်ဖို့ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့စစ်တပ်အနေနဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်ဖို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုပြောခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ကပြန်ပြောတယ်လို့လည်းအမည်မဖော်လိုတဲ့ရပ်ထက်အဖွဲ့ခေါင်းဆောင်တယောက်ကပြောပါတယ်။တူခီးစင်အတွင်းနိုင်ငံပါတီတွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့အဲ့ဒီတည်းမှာ NLD ပါတီပါပါတယ်လို့အိန္ဒိယနိုင်ငံသားရဲ့ဌာနကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အများပြားကိုစစ်ကောင်စီကဖမ်းဆီးထားတဲ့အချိန်မှာ NLD ပါတီကိုကိုးစားပြုပြီးတော့ဘယ်သူနဲ့တွေ့ခဲ့လဲဆိုတာတော့အတိအကျသိရဖို့ VOA ကစူးစမ်းနေစေဖြစ်ပါရဲ့ရှင်။